တင်းတင်းခန္ဓာရဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့အပါအဝင်ထိပ်ပိုင်းခေါင်းဆောင်အတော်များကိုအောက်ရီလိုက်စာမှုနဲ့စစ်ဆေးနေတယ်ဆိုပြီးတော့အာနာသိန်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကဒီကနေ့သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ်။တမန်နီပါကြာသတင်းစာရှင်းလင်းပွဲအတွင်းအာနာသိန်းရတဲ့အဓိကအကြောင်းရင်းအဖြစ်တောက်လျှ က်ခံမှုနဲ့ပတ်သက်ပြီးအာဂရီလိုက်ဆောင်မှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးနေပြီးသမရဦးဝင်းမြင့်နဲ့ဇနီးပြည်သူတို့ကိုလည်းစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးရယူမှုတွေနဲ့ပတ်သက်လို့အာဂရီကော်မရှင်ကနေတဆင့်စုံစမ်းဖော်ထုတ်သွားမယ်လို့ဒီနေ့လုပ်တဲ့သတင်းစာရှင်းလင်းပွဲတွင်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောသွားပါတယ်ဖေဖော်လာတရနေ့အစောပိုင်းကလေးကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်တို့ကိုဖမ်းဆီးခဲ့တဲ့စစ်ကောင်စီဟာလူညုံရေးရဒီပုဂ္ဂိုလ်နှစ်ဦးကိုနေအိမ်ကျေချုပ်ချထားတယ်လို့သတင်းစာရှင်းလင်းပွဲတွင်ပြောခဲ့ပါတယ်အတိုင်ပင်ခံနဲ့ဦးကြီးချုပ်တွေဖြစ်ကြတဲ့ဒေါက်တာဇော်မင်းမောင်ဒေါက်တာမြင့်နိုင်ပါဝင်ဒေါက်တာအေးစံတို့ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကနေစစ်ဆေးနေတယ်လို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောခဲ့ပါတယ
်ဦးဖြိုးမင်းတန်းရဲ့ပြောဆိုချက်တွေအရဒေါက်ဆန်းစုကြည်နဲ့ပတ်သက်မှုအနေအထားကတော့ဒေါက်ဆန်းစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးချိုးမင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရာကြောင်းကိုအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာထွက်ဆိုချက်များအရသိရှိရပါတယ်ဆက်ပြီးကျွန်တော်ပြောပါမယ်ဒေါက်ဆာစုကြည်နဲ့ပတ်သက်ပြီးရခိုင်ရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးချိုးမင်းသိမ့်မှ2019ခုနှစ်ဒီဇင်ဘာလမှ2018ခုနှစ်မတ်လအကြာငွေသားအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြပေးအပ်ခဲ့ရကြောင်းအခိုင်အမာပြောဆိုခဲ့ပါတယ်အခိုင်အမာဖတ်ဆိုချက်များမှသိရှိရပါတယ်ဒေါက်ဆာစုကြည်အနေနဲ့လည်းအဲ့ဒီအမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီရွှေ9ပိတ်သားကိုကိုယ်တိုင်ကိုကြလက်ခံရယူခဲ့ကြောင်းသိရှိရတဲ့အတွက်လိုအပ်သည်များဆက်လက်စုံစမ်းစစ်ဆေးနိုင်ရေးအဂရီလိုက်စားမှုတိုက်ချက်ရေးကော်မရှင်မှပေါ်ထုတ်စစ်ဆေးလျက်ရှိပါတယ်
။သမ္မတဦးမြင့်နဲ့ဇနီးတော်ချိုချိုတို့ဟာစီးပွားရေးလုပ်ငန်းရှင်တချို့စီကနေငွေကြေးအကူအညီတောင်းခံမှုနဲ့လက်ခံရယူမှုတွေကိုစစ်ဆေးပေးရှိရလို့အဂရီလိုက်စားမှုတိုက်ချက်ရေးကော်မရှင်ကနေစုံစမ်းစစ်ဆေးမှုတွေပြုလုပ်ပြီးတရင်ထုတ်ပြန်သွားမယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မြန်မာနိုင်ငံအနေနဲ့အိန္ဒိယနိုင်ငံတွေနဲ့တကွနိုင်ငံတကာအတိုင်းဝိုင်းကိုလေးစားပေမဲ့စစ်ဘက်ကအာယုံဆိုင်လို့ဆောင်သွားဖို့ချမှတ်ထားတဲ့အီမန်ချက်၅ခုကိုဆက်လုပ်သွားမယ်လို့လည်းပြောပါတယ်။ယူကော့ပွဲမှာမဲပြတ်တဲ့အနေရခဲ့တဲ့အစ်သားဆိုးရခေါင်းဆောင်တွေကိုဖမ်းဆီးပြီးအာဏာသိမ်းလိုက်တဲ့စစ်တပ်ရဲ့လူရက်ကိုလက်မခံတဲ့ဆန့်ကျင်ဆန္ဒပြမှုတွေဟာနိုင်ငံအနှံ့မှာဒီကနေ့ထိရှိနေသေးပါဒီလိုဆန္ဒပြနေသူတွေကိုဒီကနေ့သတင်းစာရှင်းလင်းပွဲမှာဦးဆောင်ပြောဆိုသွားတဲ့ဗိုလ်ချုပ်ဇော်မင်းထွန်းက
NLD ပါတီဝင်များနဲ့ NLD ပါတီထောက်ခံသူများအနေနဲ့ဖေဖော်ဝါရီလ5ရက်နေ့ကနေစပြီးဆန္ဒပြမှုတွေပြုလုပ်ခဲ့ပါတယ်အစောပိုင်းကာလမှာတော့ညဉ့်ညမ်းစွာဆန္ဒပြတယ်လို့ဆိုနိုင်ပေမဲ့ဖေဖော်ဝါရီလ9ရက်နေ့နဲ့9ရက်နေ့နောက်ပိုင်းမှာတော့အကြမ်းဖက်စုမှုအသွင်၊မင်းမက်စရိုက်ဆိုင်တဲ့လူအုပ်စုအနာကီမော့အသွင်ဖြစ်ပေါ်လာခဲ့ပါတယ်။အုပ်ချုပ်ရေးရနေရပြပြားတွေကိုရည်ရွယ်ချက်နဲ့လမ်းမဆက်သွယ်မှုဝန်ဆောင်မှုလုပ်ငန်းတွေ၊ဗန်လုပ်ငန်းတွေ၊ရုံးလုပ်ငန်းတွေရပ်တန့်စီဖို့ CDM လှုပ်ရှားမှုကိုအကြက်ကန်ချိန်ချောက် PRP မှုတွေနဲ့ဆောင်ရွက်ခဲ့ပါတယ်
။ဆန္ဒပြသူတွေကိုဂျပန်နေနေတဲ့လူရက်တွေကြောင့်တေဆိုးသူနဲ့ဖမ်းဆီးခံရသူတွေအပါအဝင်တောက်ဆုံးသူတွေလည်းရှိလာပါပြီ။ဒီဗီဒီယိုကဆန္ဒပြသူတွေကိုအကြက်ဖြိုခွဲတာမှာဥကောင်းကိုတရက်ကြီးထိပ်ပြီးတည်ဆုံခဲ့သူမမြတော်တွေ့ခိုင်နဲ့မန္တလေးကဆန္ဒပြပွဲမှာပါဝင်ခဲ့တဲ့လူငယ်တူဖြစ်သူမတ်ကျေစင်တို့ရဲ့ဥကောင်းကိုထိမှန်ခဲ့တဲ့တရက်ကြီးတွေဟာလူညုံရင်တပ်ဖွဲ့ဝင်တွေအုံပြူတဲ့ကြီးမဟုတ်ကြောင်းသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ဒါပေမဲ့လည်းမြေပြင်နေထားမှာတော့ဆန္ဒပြပွဲမှာပါဝင်ခဲ့သူတွေဟာတရက်ကြီးထိပ်ပြီးတည်ဆုံခဲ့ရသူတွေအများပြားရှိလာနေတာပါ။မြန်မာစစ်ကောင်စီအတွက်ဆော်ဒီအာရေဗျအရက်ဆော်ဝါများပြည်တော်စုအစ္စရေးရုရှားနဲ့ကုလသမဂ္ဂအပါအဝင်အမေရိကန်ကိုစီယုံပေးဖို့အစ္စရေးနယ်ပါကနေဒါနိုင်ငံသားဘန်မနန်ရှိထူထောင်ထားတဲ့ဒီကန်ဆန်မက်ဆန်ကုမ္ပဏီကိုဒေါ်လာ2,000,000နဲ့ငှားရမ်းခဲ့တယ်ဆိုတဲ့ကိစ္စကိုလည်းဒီကနေ့သတင်းစာရှင်းလင်းပွဲတွင်ဗိုလ်ချုပ်ဇော်မင်းထွန်းကအတည်ပြုပြောဆိုသွားပါတယ်စစ်ကောင်စီကသတင်းစာရှင်းလင်းပွဲပြုလုပ်ပြီးနိုင်ပိုင်းတွင်မှာပဲမြန်မာနိုင်ငံအခြေစိုက်တရုတ်တန်ယုံကတော့သူတို့ရဲ့လူမှုကွန်ရက်စာမျက်နှာမှာမြန်မာနိုင်ငံရေးနဲ့ပတ်သက်ပြီးကုလသမဂ္ဂလူမျိုးရေးကောင်စီကမနေ့ကထုတ်ပြန်ခဲ့တဲ့သဘောထားကိုမြန်မာအင်္ဂလိပ်နှစ်ဘာသာနဲ့ပြန်တင်ခဲ့ပါတယ်။တစင်ကံပြန်လည်ဖော်ပြခဲ့တဲ့အဲဒီစာထဲမှာစစ်တပ်ကဖမ်းဆီးထားတဲ့အတိုင်းအမြန်နဲ့သမ္မတအပါအဝင်တခြားပုဂ္ဂိုလ်တွေကိုပြန်လွှတ်ပေးဖို့လည်းအဓိကပါဝင်နေပါတယ်။ဒါပေမဲ့လည်းစစ်တပ်အာဏာသိမ်းလိုက်တဲ့လူရက်ပေါ်ဆန့်ကျင်နေကြတဲ့လူလူကတော့တရုတ်တန်ယုံကိုအလိုမရှိကြောင်းမှတ်ချက်ပြုထားပါတယ်ခင်ဗျာ။